အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ပြည်အောင်စုကဂျတာပြင်းနေတုန်းကကြေးချခဲ့တဲ့အီယာမဘုံကြီးကြောင့်တည်ဆုံးသူဆွေးသွေးကြအရေးအတွက်သုံးဆနေပါပုံများလာတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။36ယောက်တည်ဆုံးတယ်လို့ဂျတာပြင်းနေတုန်းကပြောခဲ့တာကနေဆွေးသွေးကြအနည်းဆုံး92ယောက်တည်ဆုံးတယ်လို့တာဝန်ရှိသူတွေကပြန်ပြောနေတာပါ။ဘုံကြီးတဲ့နေရာကိုစစ်ဆင်နေစေဖြစ်ပြီးတော့တည်ဆုံးသူအရေးအတွက်တိုးလာနိုင်သေးတယ်လို့လည်းခန့်မှန်းကြပါတယ်။အရေးသားနဲ့စစ်သားတွေတည်ဆုံးနေဆိုတဲ့လက္ခဏာတော့မတွေ့ရပါဘူး။အဲ့ဒီသွေးကြော်တွေရှိနေတယ်လို့သတင်းရတဲ့အာဖဂန်နိုင်ငံတဲကဒေသကိုအမေရိကန်ကအီယာမဘုံကြီးကျဲခဲ့တာဖြစ်ပြီးတော့ကာဘူးမြို့ကနိုင်ငံရေးနဲ့စစ်ရေးယာရှိတွေရဲ့ထောက်ပံ့မှုကိုရခဲ့တာပါ။ဒါပေမဲ့လည်းအာဖဂန်သမ္မတဟောင်းဟာမစ်ခါဇာရီနဲ့ပါကစ္စတန်နိုင်ငံဆိုင်ရာအာဖဂန်သမ္မတတို့ကတော့ပြင်းပြင်းထန်ထန်ပစ်တင်ရှုံချပါတယ်။ကိုမီတာမြင်ပြီးတော့ဆယ်တန်လောက်လေးတဲ့ GBU-43 အီယာမဘုံကြီးကိုအမေရိကန်ကနာဂါဟာပြည်နယ်တဲကအချင်းဒေသမှာခြေလှယ်ပြီးနေတော့ကျဲချခဲ့တာပါ။အဲ့ဒီသွေးကြော်တွေကိုချိန်မုံတိုက်ဖြည့်ရေလုပ်ငန်းစီရင်တစိမ့်တစ်ပိုင်းအနေနဲ့ဒီလိုဘုံချေးကြတာလို့အမေရိကန်ဘက်ကပြောပါတယ်။